ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့ကုတ်ခိုင်ဘက်ဒီမှာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒေသခံတွေစားတောက်နေထိုင်ရေးအခက်ကြုံနေရပြီးတော့စစ်ဘေးတိမ်းချောင်သူဥယျာဉ်လဲတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်ဦးလင်ကတက်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ၅နေရာကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းကလေးကစလို့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေကခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။အသေးစိတ် VOA သတင်းတောက်မက်မီခသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာနဲ့အတူပဲကျေးရွာတွေကစစ်ပြေးဒုက္ခတွေတော်တော်များများဟာမိစရာမျိုးတွေနဲ့လုံခြုံတဲ့နေရာတွေစီကိုခိုအောင်ဖို့ရောက်ရှိနေကြပါတယ်။ပြီးခဲ့တဲ့ဩဂုတ်15ရက်နေ့ကတအောင်းပလောင်ဖွဲ့ TNL ကူးကန်ဖွဲ့ MNDAA ရခိုင်အဖွဲ့ AA တို့ပူးပေါင်းပြီးပြည်ဦးလွင်နဲ့နောင်ချုံမြို့နယ်ကတပ်မတော်ရဲစခန်းစစ်ဆေးရေးဂိတ်တွေကိုတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာတော့ရှမ်းပြည်နယ်ကမူဆယ်ကုတ်ခိုင်တင်းဒီလာရှူကြောင်မဲကွန်လုံစားတဲ့နေရာတွေမှာပါတိုက်ပွဲတွေပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေကြတာပါဒီကနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုပြောခဲ့ပါတယ
်ဒီနေ့တော့ကျွန်တော်တို့အမကြီးပေါ်မှာပဲအလိုလိုလုံခြုံရေးထားတဲ့အခွင့်အရေးဖြစ်ပြီးလည်းတင်ကောက်ဖြစ်ခဲ့ပါတယ်ကျွန်တော်တို့မရှိပါဘူးခုခံရမြောက်ခက်မဖတ်တာပဲတော့ဒီတိုက်တန်းရမှုမရှိဘူးလို့ပဲပြောပါတယ
်ပြီးခဲ့တဲ့ဩဂုတ်18ရက်နေ့18ရက်တုန်းမှာတိုက်ပွဲအကြိမ်20ကြော်ရှိခဲ့တယ်လို့သူကဆိုထားပါတယ်။ဩဂုတ်18ရက်နေ့မှာလာရှူကုတ်ခိုင်မူဆယ်လမ်းကြောင်းမှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပြီးတင်းဒီကွမ်လုံလမ်းပေါ်မှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။တမတော်ဘက်ကသတင်းထုတ်ပြန်ချက်တွေအရဩဂုတ်18ရက်နေ့မှာကုတ်ခိုင်နှစ်ဖက်ကမူဆယ်ဒေသတဝိုက်မှာတိုက်ပွဲ5ကြိမ်လာရှူမြို့အရှေ့မြောက်ဖက်ကုန်းစာဘက်မှာတော့မြောက်ပိုင်းလက်နက်ကင်အင်အား200လောက်ကတမတော်စစ်ကြောင်းတွေကိုပြန်လည်ခုခံတိုက်ခိုက်တာလာရှိုးသိန်းဒီကုတ်ခိုင်105မိုင်ပြည်အောင်စုလမ်းမကြီးတစ်လျှောက်မှာတိုက်ပွဲ10ကြိမ်လောက်ဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့ TNL ပြောခွင့်ရဘုံမှုမိုက်အိုက်ကျော်ကတော့
တိုက်ပွဲကတော့ဒီနေ့ပြင်းတော့ဖြစ်ပွားမှုတော့ရှိတယ်လို့သတိရတယ်ဒါပေမဲ့ဒီစရတော့မရသေးဘူးမနေ့ကတော့ရှိတော့မနေ့15 16 18လောက်ရှိတယ်ဒီတိုက်ပွဲကတော့တောက်လျှောက်ဒီတပ်ပကလည်းရရဆက်ဖြစ်လာတယ်ဒီသူစီကဒီတိုင်းမရှိနေတယ်တိုက်ပွဲကတော့ဒီတိုင်းလူလူတော့ပြန်ပြန်ဖြစ်လာတယ်ပြောမစင်တော့ကျွန်တော်ကသူကထိုးရှိမဟုတ်ဘူးကျွန်တော်ကခုခါကတော့ရှိဖြစ်တယ်တပ်ပကထိုးရှိရလို့ဒါကျွန်တော်တို့ဒါမလို့ကျွန်တော်တို့ဒီမှာတော့ကြာပြီ
တိုက်ပွဲတွေဆက်ဖြစ်နေတဲ့နှစ်ဖက်ကမှစားတောက်ဖို့အကက်ကဲတွေဖြစ်နေပြီးလမ်းဘက်ဆက်သွယ်ရေးတွေပြတ်တောက်နေတာကြောင့်အတိဒုက္ခရောက်နေရတယ်လို့နှစ်ဖက်ကမှနေထိုင်သူဦးကျော်ဝင်းက VOA ကိုခုလို
့တိဒုက္ခကတော့တပြားဟိုရွာပြင်းတော့ထွက်လို့မရတော့ပြည်ရဲမနေရထိုင်ရတာလည်းကျဉ်းကျုပ်တယ်စားတော့ရတာလည်းဒုက္ခရောက်ကြတာပေါ့ကားသွားလာတွေကလည်းမရှိဘူးလေလာချိုးဘက်ကလာတဲ့ကားတွေကလည်းမရှိဘူးမူဆယ်ဘက်ကလာတဲ့ကားတွေကလည်းမရှိဘူးဆိုတော့ကြားရရွာတွေကစာရေးတော်ရောနည်းနည်းခက်ခဲတာပေါ့စူတော်ပြီပေါ့မြန်မြန်လေးခုနကလိုပေါ့ငင်းငင်းအောင်လဲစူတော်ပြီပေါ့နော်
တိုက်ပွဲကြောင့်စစ်ဘေးရှောင်နေသူဥယျာဉ်တိုးလာနေပါတယ်လာရှုံမြို့မန်စုဖုံကြီးကျောင်းတိန်းနေတဲ့ကုတ်ခိုင်မြို့အနီးမှာရှိနေတဲ့ဖုံကြီးကျောင်းတချို့နဲ့ကချင်နစ်ချင်းခရိယံကျောင်းအချို့တွေမှာပြည်သူတွေခိုးလုံနေရပါတယ်လက်တလုံးမှာဒုက္ခတဲ့ဥယျာဉ်2000ကျော်လောက်ရှိနေပါတယ်မနေ့ကလည်းနဲ့ကြည့်ကြလို့ရွာသားတိတ်ဆုံးခဲ့တဲ့ကုန်းတက်ရွာအနီးကကျေးရွာတွေမှာလည်းရွာကန်လူမှုတွေဟာထွက်ပြေးနေရတယ်လို့လူမှုကွယ်ဆယ်ရေးလုပ်နေတဲ့လာရှိုးလူငယ်အဖွဲ့ဥက္ကဋ္ဌဆိုင်ဟန်ကဆိုပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်၃ဘွဲ့ဖြစ်တဲ့ TNL တအန်းပလောင်တပ် AA ရခိုင်လက်နက်ကိုင်တပ်နဲ့ MNDAA ကိုကန်လက်နက်ကိုင်တပ်၃ခုရဲ့ဩဂုတ်လ15ရက်နေ့တိုက်ခိုက်မှုအတွင်းမှာတော့မြမလုံးညုံရေးတပ်ဖွဲ့ဝင်တွေနဲ့အရတားအချို့တိစုံခဲ့ရပါတယ်တိုက်ခိုက်မှုတွေအတွင်းအကြဆုံးဘလောက်ရှိလဲဆိုတာကတော့တပ်မတော်ဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကရောထုတ်ပြန်ထားတာမရှိသေးပါဘူးတိုက်ပွဲတွေအတွင်းလမ်းတရားအချို့ပျက်စီးခဲ့ရပြီးအဲ့ဒီအထဲမှာမန်းလေးနောင်ချူရာရှိုးလန်ကဂုတ်တွင်တရားတိန်းဒီကွန်းလုံးချင်းရွှေဟော်ပေါ်ကတရားအမှတ်6မြင်းဆောင်31တရားအမှတ်4မြင်းဆောင်16တရားအမှတ်1မြင်းဆောင်14လို့ပျက်စီးခဲ့ရကြောင်းသောလိုယဝန်ကြီးဌာနဘက်ကတည်င်းထုတ်ပြန်ထားပါတယ်ရှင်